မြမပြည်မှာမိခင်ကကလေးစီ HIV ပိုးနဲ့ AIDS ရောဂါကူးစက်မှုဒါစီရင်အစီအစဉ်တစ်ရပ်ကိုစတင်လိုက်ပြီလို့ကုလသမဂ္ဂကလေးများအေဂျင်စီကဆိုပါတယ်။မြမပြည်ရဲ့အကြီးဆုံးဆေးရုံကြီးဆေးရုံမှာအဲ့ဒီအစီအစဉ်စတင်နေပြီလို့ UNICEF ကကြေညာပါတယ်။အဲ့ဒီအစီအစဉ်ထဲမှာတိုင်ပင်ရှင်းပြခြင်းကုသပေးခြင်းမိခင်နဲ့မွေးကင်းစကလေးများအားစောင့်ရှောက်မှုဝန်ဆောင်မှုပေးခြင်းတို့ပါဝင်ပါတယ်။တစ်နှစ်တစ်နှစ် HIV ပိုးကန့်ကြီးနေသူအမျိုးသမီးတစ်သောင်းတည်းမှနဲ့ကိုယ်ဝန်ဆောင်ကြပြီးအဲ့ဒီကျောင်းဘက်ဖွယ်ရာယောဂပိုးကူးစက်နိုင်တဲ့ကလေး3-4တောင်တည်းမှနဲ့မွေးဖွားကြတယ်လို့ UNICEF ကကြေညာပါတယ်။ညီမပြည်မှာ HIV ပိုးကန့်ကြီးနေသူ3သိန်းရှိတယ်လို့စစ်အစိုးရကဆိုပါတယ်။ဒီမှာပြေမှာ HIV AIDS တာစီရင်းနဲ့စောင့်ရှောက်ရေးအစီအစဉ်အတွက်ဖြန်းမြတစ်နှစ်ကိုအမေရိကန်ဒေါ်လာ2,300ဆွဲသွားမယ်လို့လည်း UNICEF ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။